ိုင်းနိုင်ငံမဲဆိုင်မြို့လှိုင်ကူတွင်ပိတ်မိနေတဲ့ចောင်းသားလေး12ဦးနဲ့နီးပြတ်တူဦးကိုကယ်ဆယ်နိုင်မှုအတွက်ထိုင်းရီတက်အဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းလှုပ်ဆောင်နေကြပြီးဒီကနေ့မှာကယ်ထုတ်ခဲ့ရမှာကလေး၄ဦးကယ်ထုတ်နိုင်ပြီလို့ထိုင်းရီတက်ကအတည်ပြုပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဂျွန်လ23ရက်နေ့ကလေးကကြောက်လိုက်ကလေးကိုဝင်သွားပြီးတဲ့နောက်ပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်23ဦးကိုဇူလိုင်လ10ရက်နေ့မှာအပြင်ကိုကယ်ထုတ်နိုင်ဖို့အတွက်ထိုင်းရီတက်နဲ့နိုင်ငံတကာကယ်ဆယ်ရေးတွေကစတင်လှုပ်ဆောင်ခဲ့တာပါ။ညနေပိုင်းထိုင်းစံတော်ချိန်၈နာရီခွဲအချိန်လောက်ထိတော့အပြင်ကိုကလေးလေးယောက်ကယ်ဆယ်နိုင်ခဲ့ပြီဖြစ်ကြောင်းထိုင်းရီတက်ကထုတ်ပြန်ခဲ့ပါတယ်။ဒီအချိန်နေနဲ့ပတ်သက်လို့ထိုင်းမျိုးသမီးတူကတော့အခုလိုရှင်းပြပါတယ်
။ပထမကလေးကနော်ဟယ်လီကော်ပတာနဲ့ဆက်သွားတာပထမဆုံးစီမံလေးယောက်ပေါ့နော်။နောက်ပြီးနောက်ထပ်ဆုံးစီမံပေါ့နော်ဟယ်လီကော်ပတာနောက်ဆုံးစီမံတယောက်ပဲပေါ့နော်နံပါတ်ဆုံးပေါ့နော်ကလေးนบัตโตมีอ่ะพยายามจะเสร็จตัวนะเนาะนอกที่ตรงนบัตเลยคนหน้าเว้ยคนหน้าเว้ยก็ต่อปานเอาเว้ยตัวก็รู้แล้วสรอกะให้ตัวยาละบ่เนาะปฏิจะสรอกูอ่ะเนี่ยไปอ่ะเห็นมาบ่เนาะเฮลิคอปเตอร์ตัวก็รู้แล้วสรอมีมูเลยตัวแล้วนอกที่ตัวแล้วก็รู้แล้วเฉยนี่ไม่กล้าบ่เนาะ
แ
ต่ตรุเลจิจิเนี่ยการเนี่ยเวตัวไล่อ่ะเนาะไอ้ดีการเนี่ยไอ้ดีกะปูกะดีไอ้ดีเซยโยชิบ่เนาะทีโลคิคุณแต่เราชื่อบ่เนาะนอกดีการเนี่ยที่เราพี่เรียนมาบ่เนาะอันเนซงตะไหนจ่อมาบ่เนาะตะไหนจ่อตัวมั้ยในบ้านนี้ก็รู้ว่าจะต้องขับมาทาราเซนไหนเซนไหนควยเราบ่เนาะเซนไหนเซนไหนควยเราเซยโยชิมายา
ဒီကလေးတွေဟာဂူအတွင်းမှာပိတ်မိနေတာနှစ်ပတ်ကျော်ကြာလာပြီးတဲ့နောက်မှာတော့ဂူထဲမှာအောက်ဆီဂျင်ရရှိမှုတွေနည်းလာတဲ့အတွက်သူတို့ရဲ့ကျန်းမာရေးတွေလည်းတဖြည်းဖြည်းထိခိုက်မှုတွေရှိလာတာပါဒီအတွက်ကယ်ဆယ်ရေးအဖွဲ့တွေရဲ့နောက်ဆုံးနည်းလမ်းအရတူးချင်းစီကိုရင်ငုတ်သမားတွေကတွဲခေါ်ပြီးကယ်ဆယ်ဖို့အတွက်လှုပ်ဆောင်မှာဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှာကြေညာခဲ့ပါတယ်မဲဆိုင်မြို့ကြောက်လန့်ဂူအတွင်းမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်ရင်းနဲ့ဇူလိုင်လ6ရက်နေ့ကတော့ရေထက်တက်ချက်ကြီးတူးဟာရင်ငုတ်ရင်းနဲ့အသက်ရှူရက်ပြီးတေဆုံးသွားခဲ့ပါတယ်ကဲထုတ်လာခဲ့တဲ့ကလေးတဦးချင်းစီကိုတော့ဂူရှိကအရေးပေါ်သေးုံမှာခਿੱတထားပြီးကျမ်းမာရေးဆောက်ရှောက်မှုတွေကိုချက်ချင်းပေးခဲ့တယ်လို့အဲ့ဒီကနေတဆင့်ရဟတ်ရင်နေနဲ့ချင်းရိုင်သေးုံကြီးမှာအရေးပေါ်ကုသမှုတွေဆက်လုပ်ပေးနေတာပါခိုင်ရက်ကတော့အခုချိန်ထိအပြင်ကိုရောက်တာ၄ဦးရှိပြီဆိုပြီးအတည်ပြုခဲ့ပါတယ်နောက်ဆုံးသတင်းတွေအရကယ်ဆယ်ရေးလောက်ရမှာအသုံးပြုတဲ့အောက်ဆီဂျင်ဘူးတွေလိုအပ်နေတာကြောင့်ဒီညမှာတော့၄ယောက်ထိပဲကယ်ဆယ်နိုင်အောင်မှာဖြစ်တယ်ဆိုပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ထိုင်းဘုရင်ကပြောရေးဆိုခွင့်ပေးထားတဲ့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးဟောင်းကအတည်ပြုပြောကြားလိုက်ပါတယ်ရှင်